နိုင်ငံတော်တမင်ကပုဂ္ဂိုလ်ဒေါက်တာဆုကြည်ရဲ့ယုံကျင်းကိုတော့ဧပြီလ၁ရက်နေ့ထပ်မံရှုဆိုင်လိုက်တယ်လို့သိရပါတယ်။ပုံမှန်ယုံထုတ်စစ်ဆေးဖို့တရားသူကြီးကတတ်မှတ်ထားတဲ့မတ်လ24ရက်နေ့မှာဒီနေ့မှသူ့ကိုဘာကြောင့်တရားရုံးမထုတ်နိုင်လဲဆိုတာသေသေးကိုယ်ကမရှိပါဘူး။ပြီးခဲ့တဲ့တစ်ခေါက်ယုံကျင်းတုန်းကတော့အွန်လိုင်းကနေကြားလာစစ်ဆေးဖို့အင်တာနက်မရတာကြောင့်ရှုဆိုင်ရတယ်လို့အကြောင်းပြပါရတယ်။ဒေါက်တာဆုကြည်ရဲ့အမှုကိုအဓိကလိုက်ပေးမဲ့ရှင်နေဦးခမောင်စောအနေနဲ့အခုချိန်ထိရှင်နေပါဝါလွှဲတာလက်ခံမရသေးပေမဲ့သူ့ရဲ့လက်ထောက်ရှင်နေနှစ်ဦးပါဝါလွှဲစာကိုတော့လက်ခံရထားပါရတယ်။လက်တော်အဖြစ်ဒေါက်ဆန်းစုကြည်ကိုပြည်မှုဆိုင်ရာပုံမှန်၄ခုနဲ့တရားဝင်တင်ထားပြီးတော့နောက်ထပ်ပြည်မှုဆိုင်ရာဆွဲချက်တွေထပ်တိုးလာနိုင်မယ့်အလားအလာရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေဖြစ်သူဦးခမောင်စောက VOA ကိုပြောထားပါတယ်။တရားမဝင်တဲ့လမ်းလျှောက်စကားပြောဆက်တွေအသုံးပြုတာနောက် COVID-19 ကာယရောဂါဆိုင်ရာကန့်သတ်တားမြစ်ချက်တွေကိုချိုးဖောက်တာတွေနဲ့ဆွဲချက်တင်ထားတာပါ။ဒါပေမဲ့လက်စီပိုင်းလုံငါရှိသူဖြစ်တဲ့ဦးမောင်ဝေးရဲ့ထွက်ဆိုချက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ထွက်ဆိုချက်တွေပေါ်မှာတည်ပြီးတော့ဒေါက်ဆန်းစုကြည်ပေါ်မှာအဂတိလက်စားမှုပုံမှန်တွေထပ်တိုးလာနိုင်ခြေရှိပါတယ်။ဒေါက်တာဆုကြည်ကိုအမေရိကန်ဒေါ်လာငွေကြီးနဲ့ရွှေသားတွေပြီးခဲ့တယ်ဆိုပြီးတော့ဥဖြိုးမင်းသိန်းကထွက်ဆိုတာဒေါ်လာငွေသားတွေကိုယ်တိုင်ပြီးခဲ့တယ်ဆိုပြီးတော့ဥမောင်ဝေးကထွက်ဆိုတာတွေကိုစစ်ကောင်စီသတင်းစာရှင်းလင်းပွဲတွေမှာထုတ်ပြန်ခဲ့ပါတယ်ဒေါက်တာဆုကြည်ကိုနောက်ထပ်ပြစ်မှုပုံမှန်တွေတက်ပြီးတော့စစ်တပ်ကတရားစွဲနေတဲ့အပေါ်မှာအမေရိကန်ပြည်သူအနေနဲ့စိတ်နှောက်ရှက်ဖြစ်ရတယ်လို့မတရားဖမ်းဆီးခါတဲ့နိုင်ငံရေးခေါင်းဆောင်အားလုံးကိုပြန်လွှတ်ပို့တောင်းဆိုတယ်လို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ပါတယ်ဒေါက်တာဆုကြည်အပေါ်မှုတွေဟာစစ်ကောင်စီအနေနဲ့အာဏာယူနိုင်ဖို့အတွက်ဟန်ပြမှုဆင်နေတာဖြစ်တယ်လို့လည်းမြန်မာလူခွင့်ဆိုင်ရာကုလသမဂ္ဂထူးကူစလေတော့မ်အန်ဒရူးစ်ကတုံ့ပြန်ထားပါတယ်